ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်မှာလုပ်ငန်းတွေထိခိုက်လာရတာတိုင်းပြည်စီးပွားရေးကြာဆင်းတဲ့အထိကြုံရမှာကိုစိုးရိမ်မှုတွေလည်းကြီးထွားလာနေပါတယ်။ဒီအတွက်လည်းစီးပွားရေးထိခိုက်နေတဲ့လုပ်ငန်းတွေအလုပ်သမားတွေဆုံးရှုံးမှုတွေကနေတက်တာရရစေဖို့ရေတိုးစီစီနေကိုလည်းသမရအင်ဖြူတော်ကစဉ်းစားနေပါတယ်။ဒါပေမဲ့လည်းဗိုင်းရပ်စ်ကူးစက်မှုတွေများလာတာနဲ့အမျှစီးပွားရေးပေါ်ရိုက်ခတ်မှုတွေကြီးထွားလာနေတဲ့အတွက်ပြန်လည်လန်ထူဖို့ပို့ချင်ရနိုင်တယ်လို့လည်းကြွညင်သူတွေကသတိပေးနေကြတဲ့အကြောင်း VOE သတင်းထောက် Brian Bedden ရဲ့သတင်းဆောင်မကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်။
ကမ္ဘာ့ကျန်းမာရေးဖွဲ့တော် WHO ကကမ္ဘာ့ကပ်ရောဂါဖြစ်သတ်မှတ်ထားတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတဲ့အမေရိကန်မှာစီးပွားရေးအရထိခိုက်မှုတွေကြုံရမှာကိုလည်းစိုးရိမ်မှုတွေကြီးထွားလာနေတာပါ။ဝါရှင်တန်ခြေဆိုင်ဘိုင်ပါတီဆန်ပေါ်လစီစင်တာကစီးပွားရေးလေးလံဆန်စစ်သူဝီလျံဟော့ကလန်ကတော့စီးပွားရေးပေါ်ရိုက်ခတ်လာဖို့တည်ကြတယ်လို့ရှိနေတယ်လို့သုံးသပ်ပါတယ်။
We would expect that this is going to potentially be a weak economic period for the United States.
American ပြည်ထောင်စုမှာစီးပွားရေးအားနည်းတဲ့ကာလတစ်ခုနဲ့ကြုံရလိမ့်မယ်လို့ခန့်မှန်းရပါတယ်။ကြိုတင်တွက်ချက်ထားတဲ့ဖွံ့ဖြိုးမှုမျိုးတော့တွေးရမှာမဟုတ်ပါဘူး
။ပျော်စီးသမားတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြုံရတယ်လို့လေရင်ခီးစဉ်တွေအခြေအခြေဖြစ်သင့်ခဲ့ရတဲ့ကြောင့်ခီးသွားလုပ်ငန်းမှာဆိုရင်လည်းအခြေအခြေထိနေနေတာပါ။လူစုလူဝေးမလုပ်ချဖို့တိုက်တွန်းချက်တွေကြောင့်စီစဉ်ထားတဲ့ညီလာခံတွေဂီတာပွဲတွေအားကစားပွဲတွေကိုဖြစ်နေရတယ်လို့သာသောဆိုင်တွေဖြောပြေးလုပ်ငန်းတွေကလည်းဆက်လက်ရပ်တည်နေရေးကြိုးပမ်းနေရပါတယ်။ကားပစ္စည်းထုတ်လုပ်တဲ့တရုတ်နိုင်ငံကစက်ရုံတွေမှာလုပ်ငန်းတချို့ရပ်ဆိုင်ထားတဲ့အတွက်အမေရိကန်ကားလုပ်ငန်းတွေထုတ်လုပ်မှုလျှော့ချရမှာကိုလည်းစိုးရိမ်နေကြတာပါ။ဗန်နာရေးစည်းကွက်တွေမှာလည်းမရေမရအခြေအနေပေါ်စိုးရိမ်မှုတွေနဲ့တူ stock share ဈေးတွေ၊ရင်းနှံဈေးတွေစာရင်းချိုးအောင်ထိုးချနေပါတယ်။သမတ်တော်နဲ့ထရန့်ကတော့ virus ကူးစက်မှုတွေကိုဟန်တားဖို့ရည်ရွယ်ပြီးဥရောပနိုင်ငံအားလုံးဒီဘက်ကခီးသွားတွေကိုတားမြစ်လိုက်သလိုစီဝိုင်းထိခဲ့မဲ့လုပ်ငန်းတွေအလုပ်သမားတွေတက်တာရရစီမဲ့အစီအစဉ်ကိုလည်းကြီးညာခဲ့တာပါဒီချိန်ထဲမှာပဲတိုက်ပြည်စီဝိုင်းအခြေအနေပေါ်မစိုးရိမ်ကြဖို့လည်းနှစ်သိမ့်ခဲ့ပါတယ
် This is not a financial crisis this is just a temporary moment of time
ဒါဘဏ္ဍာရေးအကျပ်တည်းမဟုတ်ပါဘူးယာယီအခိုက်အတန့်သာဖြစ်ပြီးနိုင်ငံတနိုင်ငံအနေနဲ့ရောကမ္ဘာကြီးတစ်ခုလုံးအနေနဲ့ပါအတူတကွာကြော်လွှားနိုင်မှာပါ
သမတ်ထံကတော့ယာယီအဖြစ်အခွင့်အရေးချချပေးဖို့ထိရလာမဲ့စီဝိုင်းလုပ်ငန်းတွေအလုပ်သမားတွေကိုချင်းဝေထုတ်ပေးဖို့လဲဆိုပြထားတာပါနေထိုင်မကောင်းတဲ့အလုပ်သမားတွေအတွက်လစာအပြည့်နဲ့ခွင့်ခံစားဝင်ယာယီထည့်သွင်းဖို့လဲစဉ်းစားထားပါတယ်ဒါပေမဲ့လည်းလက်တွေ့မှာဘလို့အကောင့်ထဲဖော်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိဘူးလို့လဲ Texas Tech သူကစီဝိုင်းပညာကတိကဆရာ Bradley Go ကပြောပါတယ်
Usually in the business world this is something that business people would become very very concerned about and typically not like
ဖြစ်လေဖြစ်တာရှိတာကတော့စီးပွားရေးလောကမှာဒါမျိုးကိုလုပ်ငန်းရှင်တွေကအမြဲတမ်းစိတ်ပူတတ်ကြတယ်လို့ကြိုက်လည်းမကြိုက်ကြပါဘူးဒါပေမဲ့လည်းအခုချိန်မှာကလူလူကျမ်းမာရေးပြဿနာနဲ့ရင်ဆိုင်နေရတဲ့အချိန်မှာ
သမားရဲ့အရေးပေါ်၃ရက်ကိုအတည်ပြုနိုင်ဖို့ကတော့ကွန်ဂရက်စ်တော်ကအတိုက်ခံဒီမိုကရတီရဲ့ထောက်ခံမှုတွေရဖို့လည်းလိုပါတယ်ဒီမိုကရတီကတော့စီဗယ်ဆိုင်ရာစံသက်စစ်ဆေးမှုတွေပြည်သူဆော်ရှာမှုတွေအလုံးလက်မဲ့ခံစားခွင့်နဲ့လူမှုဖွံ့ဖြိုးရေးအစီအစဉ်တွေအတွက်တွန်းမြင့်သုံးဆွဲဖို့တွေကိုပါထည့်သွင်းဖို့လိုလားနေကြတာပါ Bipartisan Policy Center ကစီဝါရေးလေးလံဆက်စပ်သူဟော့ကလန်ကတော့အကျိုးရှိမဲ့အသုံးစရာလို့မြင်ပါတယ်
It will add to the federal deficit in the short term, but that's important if it means protecting the safety and security of the American public.
ဒီလိုအပြင်ဒုံငွေပြနေတဲ့အစိုးရအသုံးစရာပိုများသွားနိုင်ပါတယ်ဒါပေမဲ့ American လူမှုဘေးကင်းလုံခြုံအောင်ကာကွယ်ပေးဖို့နဲ့လိုအပ်နေတဲ့စီးပွားရေးအပေါ်ယုံကြည်မှုတွေကိုပြန်လည်တည်ဆောက်ဖို့ဆိုရင်တော့ဒါကအရေးကြီးပါတယ်
။ချင်းချင်းတွေကတော့ထိခိုက်နေတဲ့သူတွေလိုအပ်နေတဲ့အခွင့်အရေးတွေချက်ချင်းရနိုင်မှုနဲ့ရောဂါကူးစက်မှုတွေအဆုံးသတ်သွားတဲ့အခါစီးပွားရေးမြင်းမြန်းဆန်းဆန်းပြန်လည်နလန်ထူဖို့အတွက်ဆိုရင်တော့အရေးပေါ်အစီအမံတွေကိုအမြဲဆုံးစဉ်းစားဆုံးဖြတ်ဖို့လိုတယ်လို့လည်းသတိပေးထားကြပါရစေခင်ဗျာ။